ချီးယားနိုင်ငံမှာအောက်ဂုလ22ရက်နေ့ကဒါရူလက်နဲ့တိုက်ခိုက်တဲ့ဖြစ်ရပ်နဲ့ပတ်သက်လို့ကုလသမဂ္ဂရဲ့အစီရင်ခံစာကိုရုရှားကပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးတော့အဲ့ဒီအစီရင်ခံစာဟာဗက်လိုက်ပြီးတော့ပြည့်လည်းမပြည့်စုံသလိုအချက်လက်တွေပြောင်းထားတဲ့တစ်ဖက်သက်အမြင်နဲ့ရေးသားထားတယ်လို့ပြောပါတယ်။ဒမတ်စကတ်စ်မြို့တော်အပြင်ဘက်မှာလူတွေအများများတိုက်ဆုံခဲ့ရတဲ့တိုက်ခိုက်မှုကိုသဘုံတွေကလှုပ်ဆောင်ခဲ့တယ်ဆိုတဲ့အထောက်အထားအသစ်တွေကိုစီးရီးယားအစိုးရကပေးအပ်လိုက်တယ်လို့ရုရှားဒုတိယနိုင်ငံသားရဲ့ဝန်ကြီးဆာဂေးယတ်ဘရော့ကဗဒူးနေကပဲပြောသွားခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုသဘုံတွေကလှုပ်ဆောင်ခဲ့တယ်ဆိုတာယုံကြည်စရာခိုင်မာတဲ့အထောက်အထားတွေရှိတယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဖရော့ကပြောသွားပြီးတော့ကုလသမဂ္ဂရဲ့အစီရင်ခံစာကိုမေးခွန်းထုတ်သွားပြီးတော့နောက်တစ်ရက်ကြာမှပဲအခုလိုမျိုးဒုနိုင်ငံသားရဲ့ဝန်ကြီးကအမှတ်ချက်ချပြောဆိုသွားတာပါ။ဒီလိုရုရှားရဲ့ဝေဖန်ချက်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူမာတင်နာဆက်ကီကိုမေးကြည့်တော့ကုလသမဂ္ဂအဖွဲ့ရဲ့တွေးရှိချက်တွေဟာငင်းစရာမရှိအောင်ကိုခိုင်မာတယ်လို့ဖြေကြားပါတယ်။တွေးရှိတဲ့အချက်အလက်တွေကသူ့ဖာသူအဖြေပေးသွားတာပါ။ဗန်မလိုက်ဖက်နဲ့စစ်စစ်ဆက်တင်ပြထားတဲ့အစီရင်ခံစာဖြစ်ပါတယ်လို့လည်းပြောသွားပါတယ်။ဒီသတင်းပတ်အစောပိုင်းမှာတင်ပြလာတဲ့အစီရင်ခံစာပါတွေးရှိချက်တွေမှာစီးရီးယားအစိုးရဟာဆရင်အစိမ့်ငွေကိုတုံးပြီးတော့တိုက်ခိုက်ခဲ့တယ်လို့ပြောထားကြောင်းအနောက်နိုင်ငံတွေနဲ့လူခွင့်ရေးအဖွဲ့တွေကပြောပါတယ်တိုက်ခိုက်မှုအတွင်းမှာဘဲလက်နဲ့အမျိုးအစားကိုတုံးတာလဲဘဲနေရာတွေမှာလဲအစိမ့်ငွေပမာဏဘလောက်တုံးဆွဲခဲ့လဲဒီလိုအစီရင်ခံစာမှာအသေးစိတ်အချက်လက်တွေကိုသူတို့ကထောက်ပြပါတယ်ရှင်